ကိုဗစ် -19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေတာမှာတောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ148ယောက်ရှိတယ်ဆိုပြီးတော့တောင်ကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောလိုက်ပါတယ်။ဒါကြောင့်တောင်ကိုရီးယားနိုင်ငံမှာအခုဆိုရင်ရောဂါကူးစက်ခံသူစုစုပေါင်း8900ကျော်ရှိသွားပြီဖြစ်ပြီးတော့သေဆုံးသူက102ယောက်ရှိသွားပြီဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဥရောပတိုက်မှာလည်းတောက်ကြနေကရောဂါကူးစက်သူနောက်ထပ်1200ကျော်ရှိခဲ့ပါတယ်။စပိန်နိုင်ငံမှာတော့တောက်ကြနေကတည်ဆုံးတဲ့သူနောက်ထပ်235ယောက်ရှိခဲ့တာကြောင့်စပိန်နိုင်ငံဟာအီတလီပြီးရင်ဥရောပမှာဒုတိယအများဆုံးဖြစ်တဲ့နိုင်ငံဖြစ်ပါတယ်။စပိန်နိုင်ငံမှာရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အချီနီတွေကတိတ်မကြခင်မှာပဲစေုံစေကန်းတွေကကုသပေးနိုင်တာထက်ကိုကျော်လွန်လာနိုင်တယ်ဆိုပြီးတော့စပိန်အာဏာပိုင်တွေဘက်ကတော့သတိပေးထားပါတယ်။ဥရောပမှာရောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီမှာတော့တောက်ကြနေကအထိတည်ဆုံးသူအရေအတွက်ဟာ4000ကျော်ရှိသွားခဲ့ပြီးဖြစ်ပြီးတော့ဂျာမနီနိုင်ငံမှာတော့ရောဂါကူးစက်ခံရသူအရေအတွက်ဟာ1000လောက်ရှိဖြစ်ပါတယ်။ဗြိတိန်မှာတော့စားတောက်ဆိုင်တွေဘားတွေနဲ့တခြားအပန်းဖြေဖျော်ဖြေလုပ်ငန်းတွေကိုတောက်ကြနေညကပိတ်ပစ်ဖို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောလိုက်ပါတယ်။ချိန်ထဲမှာပဲခီးသွွားလုပ်ငန်းပေါ်မှာအဓိကမိခိုးနေတဲ့ကျူးပါနိုင်ငံကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်တဲ့အနေနဲ့လာမယ့်အင်္ဂါနေ့ကစပြီးတော့ကမ္ဘာလက်ခီးသွွားတွေကိုနိုင်ငံတွင်းကိုဝင်ငွေတစ်လကြာပိတ်သွားမှာဖြစ်တယ်ဆိုပြီးတော့ကျူးပါသမ္မတမီဂဲလ်ဒီယက်စ်ကနယ်ကစူရပိုင်မီဒီယာကနေမနေ့ကကြေညာပါတယ်။ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူစုစုပေါင်း36000ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူအရေအတွက်ဟာ11000ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။